Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ26ရက်ဇာတာဝတီနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရုပ်အထိဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မာဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကတလွန်းညဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကစက်ပြီးကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တဲတွေပိုဆိုးလာနိုင်တယ်လို့ကတလွန်းညကောင်ဆောင်ကသတိပေးပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂလူညွန့်ကောင်စီမှဖြန့်ဝေထားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့သတင်းပတ်တွေတဲ့ရခိုင်ပြည်နယ်ကအခြေအနေဟာအကြီးအကျယ်ဆိုးရွားခဲ့တယ်လို့မြန်မာပြည်ဆိုင်ရာကုလလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကဗုဒ္ဓနေ့ကတင်သွင်းတဲ့အစီရင်ခံစာမှာပြောပါတယ
် Unfortunately there seems to be little sympathy let alone empathy for the Rohingya people in Myanmar
မစ်ယန်ဟီလီပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်နိုင်ငံတကာဖိအားတွေတိုးနေချိန်မှာမောင်တော်ဘူးသီးတောင်ဘက်မှာတော့အခြေအနေတွေတည်ငြိမ်စပြုလာပြီးဆိုပြီးတက်တီကိုပြန်လဲရုပ်သိမ်းနေပါတယ်။ကမ္ဘာနန်းသက်ရှိဆုံးထိုင်းဘီယန်ဘူမီပေါ်နောက်ဆုံးကာရဝပြုစာပနအခမ်းအနားကိုမြန်မာတွေလည်းကျင်းပနေကြတဲ့အကြောင်းလေးကိုလည်းတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ကတလုညာဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လဲရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးအကျပ်တွေပိုဆိုးလာနိုင်တယ်လို့ကတလုညာဒေသနာအစိုးရရဲ့သမရကတ်စ်ပူချမွန်ကသတိပေးလိုက်ပါတယ်လွှတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိသလိုကတလုညာဒေသကလူမှုပေါ်တိုက်ရိုက်အကျိုးဆက်တွေချက်ချင်းကြုံလာနိုင်တဲ့အကြောင်းဒီနေ့ထက်လွှတ်တော်ကိုပြဖို့ရဆက်မှာပြောဆိုထားပါကြီးမားပြီးတမူထူးခြားတဲ့အခြေအနေတရဖြစ်ပြောထားတဲ့စပိန်ဘဟုအစိုးရအနေနဲ့ကတလုညာဒေသရဲ့နိုင်ငံရေးအရာကိုယ်ပိုင်လွှတ်လပ်ခွင့်ကိုရုပ်သိမ်းတာဟာပြဿနာကိုပုံမကြီးထွားရှုပ်ထွေးလာအောင်ဖန်တီးရတာရောက်နိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်တယ်လူတော်ကတော့ကတလုညာဒေသကိုဗဟုအစိုးရကတိုက်ရိုက်အုပ်ချုပ်သွားဖို့မနှက်ပန်တောက်ကြနေမှာဆုံးဖြတ်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါကတလုညာသမ္မတကဒီနေ့ကြေညာချက်တစ်ခုထုတ်ပြန်ဖို့ရှိနေတဲ့အကြောင်းလဲဒေသနာအစိုးရကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့လည်းသမ္မတရဲ့ကြေညာချက်ထဲမှာအော်တိုဘားလ၁ရက်နေ့ကလူ့ဆန္ဒခံယူပွဲရလဒ်ကိုအခြေခံပြီးတရားလွတ်လပ်တဲ့နိုင်ငံဖြစ်တရားဝင်ကြေညာတာဒါမှမဟုတ်ဒေသနာအစိုးရအတွက်ရွေးကောက်ပွဲကိုအချိန်ဆုံးကျင်းပတာတွေပါဝင်နိုင်တယ်လို့လည်းအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်နေပါတယ်
ကင်ညာနိုင်ငံမှာဒီကနေ့ကြာသပတေးနေ့မှာပြန်လည်ကျင်းပတဲ့သမရရွေးကောက်ပွဲမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်တာတွေနောက်အတိုက်ခံတွေအားကောင်းတဲ့ဒေသတွေမှာမဲယုံနေမဖွင့်တာတွေကြောင့်သမရရွေးကောက်ပွဲမှာအထင်အငော်တွေဖြစ်ခဲ့ပါတယ်မြို့တော်နိုင်ရိုဘီကဆင်းရဲသက်ရက်ွယ်ကီဘီရာကမဲယုံကိုကာယံဖို့ရဲကစ조사ခဲ့တာမှလည်းဆန္ဒပြသူတွေကိုမျက်ရည်ယိုဘုံနဲ့ခွဲခဲ့ပါတယ်ကီဆူမူမြို့မှာလည်းဒါစင်နဲ့ချီတဲ့မဲယုံတွေပိတ်ထားပြီးရွေးကောက်ပွဲဆန်ရတာဝန်ရှိသူတွေကိုလည်းမတွေ့ရသလိုအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်အတိကယုံအတွင်အမျိုးသားတဦးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကအတည်ပြုထားပါတယ်ပြီးခဲ့တဲ့နှစ်လကျော်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမရဥဟုရုကင်ညာတာအနိုင်ရခဲ့တာပါဒါပေမဲ့လည်းနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာပုံမှန်မဟုတ်တာတွေတရားဥပဒေနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာကြောင့်သမရရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပရတာပါပြန်လည်ကျင်းပတဲ့ရွေးကောက်ပွဲကလည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပါတယ်။နိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုတိုးတက်ပြောင်းလဲမှုမရှိဘူးလို့အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကာကဝေဖန်ပါတယ်။သူ့ကိုထောက်ခံသူတွေရွေးကောက်ပွဲကိုသတိမှောက်ဖို့ဆော်ဩပြီးသူကလည်းပြီးခဲ့တဲ့သတင်းနှစ်ပတ်ကမှကိုယ်စလဲလောက်ဖြစ်ကနေနှုတ်ထွက်ထားပါတယ်ရှင်။
ယူရနိုင်ငံကဒေသမှာပရိပခတ်တွေကိုရှောင်ရှားနိုင်မှုကွက်ထွက်ရေးအတွက်ကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲရလဒ်တွေကိုဆိုင်းငံ့ထားပြီးအပြန်အလှန်အနေနဲ့ဆွေးနွေးညှိနှိုင်းမှုကဒေသခေါင်းဆောင်တွေရဲ့ခံလန့်ချက်ကိုအီရတ်ဝန်ကြီးချုပ်ဟေဒါအယ်ဘာရီကဒီကနေ့ပဲပယ်ချလိုက်ပါတယ်။ယူရအစိုးရအနေနဲ့ကဒေသလူမှုဆန္ဒခံယူပွဲရလဒ်ကိုတရားဝင်ပယ်ဖျက်ဖို့နဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကိုသာလက်ခံမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စတင်မလာတဲ့ကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာတော့မြောက်ပိုင်းကတ်ဒေသတရားခွတ်ထွက်ရေးကိုတခဲနဲ့ထောက်ခံပေးပေးထားပါတယ်။အီရတ်ဝန်ကြီးချုပ်ကတော့လူမှုဆန္ဒခံယူပွဲဟာတရားဝင်မှုမရှိကြောင်းကြေညာထားတယ်လို့အစိုးရတပ်တွေဆီလိုပြီးကာကွတ်မြို့အပါဝင်ကတ်လူမျိုးတွေထိန်းချုပ်မှုအောက်မှာရှိနေတဲ့အငင်းပွားနယ်မြေတွေကိုလည်းပြန်လည်သိမ်းယူခဲ့တာပါ။ဇွန်မာဒေသမှာလည်းဒီကနေ့အစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းကတ်ဒေသအာဏာပိုင်ကပြောဆိုထားပါတယ်။ ထိတ်တက်ရင်ဆိုင်ပြစ်ခတ်တွေကြောင့်နှစ်ဖက်စလုံးထိခိုက်နေတာနေရတယ်လို့ယူရနိုင်ငံမှာသူတက်တန်ယူပြဿနာတွေလူမှုရေးမတည်မငြိမ်မှုတွေရရှိပေါ်ပေါက်လာနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလဲကတ်ဒေသအစိုးရကမနေ့တုန်းကပဲပြောဆိုထားတာပါတက်ခတ်မှုတွေဖြစ်ပေါ်နေတဲ့အတွက်ဘယ်ဘက်ကမှနိုင်ရမှာမဟုတ်လို့တိုင်းပြည်မှာမတည်မငြိမ်အခြေအနေတွေကဥတီစီမှာဖြစ်တာကြောင့်အလုံးနစ်နာလိမ့်မယ်လို့လဲသတိပေးထားပါတယ်ကတ်ဒေသခေါင်းဆောင်တွေကတော့စစ်နက်ခိုင်ဝဲရလက်ကိုဆန်းကန်ထားပြီးဆွေးနွေးညှိနှိုင်းမှုအပြင်အစိုးရတပ်ဖွဲ့ရဲ့စစ်စင်ရေးအလုံးကိုချက်ချင်းရဆိုင်မှုလဲတောင်းဆိုထားပါတယ်
အရှင်းလေပိုင်းဒေတာကနှိမ့်ဆက်ညှဉ်းပန်းခံရမှုတွေနဲ့ကိုယ်ခွေယုံကြည်မှုအရာလူနည်းစုဖြစ်ကြရသူတွေကိုကူညီကယ်ဆယ်ရေးကုလသမဂ္ဂရဲ့အရာမရောက်တဲ့ဆောင်ရွက်ချက်တွေအတွက်အမေရိကန်နိုင်ငံသားဝန်ကြီးဌာနကရန်ပုံငွေထပ်မပေးတော့ဘဲဒီလူတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကတိုက်ရိုက်ကူညီပေးအပ်မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်အရှင်းလေပိုင်းဒေတာရင်းကခရီးရန်တွေရဲ့အတိဒုက္ခတွေကိုပုံမိုသိရှိလာအောင်မြင့်တင်ဆောင်ရွက်နေတဲ့ခရီးရန်ကာကွယ်ရေး Defense of Christရှင်လိုခေါ်တဲ့အဖွဲ့ရဲ့ညစာစားပွဲမှာမနေ့ဗုဒ္ဓနေ့ညကဒုသမရကအခုလိုကြေညာတာဖြစ်ပါတယ်။အချမ်းဖက်ဝါဒီအဖွဲ့တွေရဲ့တပ်ဖြတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေကြားနှိမ့်ဆက်ညှဉ်းပန်းခံရတဲ့ခရီးရန်တွေနဲ့လူနည်းစုတွေကိုထောက်ပံ့ရေးမှာကုလသမဂ္ဂကိုပဲအာမကိုတော့ဘူးလို့ဒုသမရကပြောဆိုပါတယ်။ကိုယ်ခွေယုံကြည်မှုကြောင့်ဖိနှိပ်ခံရသူတွေကိုကူညီပေးနေကြတဲ့တတိပုဂ္ဂလအဖွဲ့အစည်းတွေဘာသာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့အမေရိကန်ဘက်ကဒီကနေ့ကစပြီးရှေ့လျှောက်လို့နီးနီးကပ်ကပ်လက်တွဲဆောင်ရွက်မယ်လို့လည်းပြောပါတယ်ကိုယ်ခွေယုံကြည်မှုအရလူနည်းစုဖြစ်ကြရသူတွေကိုကုလသမဂ္ဂရဲ့ကူညီမှုကအရာမရောက်တာကြောင့်ဒီလူတွေဟာမလိုအပ်ဖဲဒုက္ခတွေနဲ့ရုန်းကန်နေရတယ်လို့လည်းပြောဆိုပါတယ်ဘယ်နိုင်ငံတွေပါတယ်လဲဆိုတာကိုဒုတိယသမ္မတကအသေးစိတ်မပြောသလိုဘယ်အချိန်မှအပြောင်းလဲလုပ်မလဲဆိုတာနဲ့ကုလသမဂ္ဂမှာအမေရိကန်တို့ထည့်ဝင်နေတဲ့ငွေတွေကငွေဘလောက်ကိုလွှဲပြောင်းပေးအပ်မလဲဆိုတာတွေကိုလည်းအသေးစိတ်မပြောခဲ့ပါဘူးရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဦးဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြန်ဝေထားပါတယ်။ပြည်ပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်ရှုတ်ချဖို့မြန်မာစစ်တပ်ကစစ်ဆင်ရေးတွေချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကြေညာချက်ကိုလုံခြုံရေးကောင်စီကတည်ပြုရေးမှာမြန်မာနိုင်ငံပေါ်နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးအရဩဇာညောင်းခဲ့ပြီးဗီဒီယိုအနာသုံးဝင်ရှိတဲ့တရုတ်နိုင်ငံကစန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတန်တမန်တိုင်ဝမ်ကပြောဆိုနေကြတာပါ။ဆုံးဖြတ်ချက်မူကြမ်းထဲမှာတော့ဩဂုတ်လ25ရက်နေ့ကမြန်မာလူမျိုးရေးကင်းစကန်30လောက်ကိုစီးနှင်တက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလည်းပြစ်တင်ရှုတ်ချထားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကန်အရသားတွေကရိုဟင်ဂျာတွေပေါ်စစ်တရားဖြစ်စီချေမုန်းတာတွေရှိခဲ့ကြောင်းလည်းမူကြမ်းမှာဖော်ပြထားပေမဲ့တန်းခတ်ရေးယူရာတွေလုပ်ဖို့တောင်းတိုက်တွန်းချက်မျိုးတော့မပါဝင်ပါဘူး။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်စပြုလာနေတဲ့အတွက်တပ်ဖွဲ့ဝင်တွေကိုပြန်လည်ရှုတ်ချနေပြီဖြစ်တဲ့ကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားတာပါ။ဒီကံပြင်းနေအရေးလွန်ကျွေးကောင်စီမှာဆုံးဖြတ်ချက်ချဖို့ကြိုးပမ်းနေချိန်မှာပဲမနေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စီရန်ကြီးလီကလည်းမြန်မာအစိုးရအနေနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းဖိအားပေးပြောဆိုသွားပါတယ်။ဒီကံပြင်းနေမှာရိုဟင်ဂျာတွေပေါ်ရက်စက်ကြမ်းကြုတ်မှုတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်ဆောင်ရွက်ဖို့နဲ့အခြေအနေမှန်ကိုသိနိုင်အောင်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလွတ်လွတ်လပ်လပ်စုံစမ်းဝင်ပြုဖို့လဲလူခွင့်ရေးစုံစမ်းစစ်ဆေးသူရန်ကြီးလီကတိုက်တွန်းထားတာပါ။မြန်မာဆွေရကတော့ရခိုင်ပြည်နယ်ကအချက်တဲတွေကိုဖြစ်ရှင်းဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကော်ဖီအနန်ဦးဆောင်တဲ့ရခိုင်အချံဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေအတိုင်းအကောင့်ထဲပုံနိုင်မှုကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းကြေပြုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသပထမဆုံးခီးစဉ်အတွင်းမှာတော့အာရှဒေသကအမေရိကန်ရဲ့ရေးပါတဲ့စီးရီးမဟာမိတ်တွေကပူရဲသဘောတူညီမှုကိစ္စရဲ့နယ်ပယ်တွေအပေါ်အလေးထားမယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတရဲ့12ရက်ကြာအာရှဒေသခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာဖြစ်ပြီးဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံကိုလည်းသမရတက်ရောက်မှာပါ။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကမကထပြုပြီးမြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုလိုမျိုးလုံခြုံရေးကိစ္စတွေကိုအဓိကထားပြီးဒေသရင်းခေါင်းဆောင်တွေဆွေးနွေးကြမယ်။အရှိအာရှညီလာခံကိုတော့သမရတက်ရောက်မှာမဟုတ်ပါဘူး။ မြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ပဲတင်းတက်ဒုံးကျည်အစည်းအဝေးတွေကိုဆွန့်လွှတ်ရေးအတွက်နိုင်ငံတကာကပိုပြီးဖိအားပေးဖို့ဆွေးနွေးပွဲတက်ရောက်လာတဲ့ဒေတာရင်းခေါင်းဆောင်တွေကိုသမ္မတထရန့်ပြောဆိုဖို့လည်းရှိနေပါတယ်။အမေရိကန်ပြည်မကြီးအထိရောက်ရှိနိုင်တဲ့နျူကလ িয়ার တိုက်ချင်းပြဒုံးကျည်မြောက်ကိုရီးယားတို့လက်ဝယ်ရောက်ရှိမဲ့အရေးကကာကွယ်ဖို့ကသမ္မတထရန့်အတွက်တော့အမျိုးသားလုံခြုံရေးထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာအကျဉ်းပြတ်ချစားမှုတွေနဲ့အမှုရင်ဆိုင်မှုဆင့်ခေါ်ထားတဲ့တရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောနော်ဝဲရှယ်လ်ကိုဖမ်းဆီးဖို့ပါကစ္စတန်တရားရုံးကဒီကနေ့ပဲဝရမ်းထုတ်လိုက်ပါတယ်။ဇနီးဖြစ်သူစေကူတာမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်နေတဲ့ဝန်ကြီးချုပ်ဟောအနေနဲ့တရားခွင်မလာနိုင်တဲ့ကိုလက်ခံခွင့်ပြုပေးဖို့အကျိုးဆောင်ရှင်းနေတဲ့လျှောက်လှဲချက်ကိုလည်းတရားသူကြီးကပယ်ချခဲ့တာပါ။ဝင်ကြီးချုပ်တရားခွင်ကိုရောက်မလာခဲ့ပေမဲ့လည်းအမှုနဲ့ပတ်သက်လို့ပူးတွဲဆွဆဲခံထားတဲ့သမီးဖြစ်သူနဲ့သမက်ဖြစ်သူတို့ကတော့တရားခွင်ကိုရောက်ရှိလာခဲ့ကြပါတယ်
။ကွယ်လွန်သူထိုင်းမြန်ဘူမီဖို့အဒူအာဒက်ရဲ့ဇာပနာအခမ်းအနားကိုဘန်ကောက်မြို့တော်မှာဒီကနေ့ကျင်းပတာမှာတော့အနေရဝတ်စုံတွေနဲ့အတုပရှုသူတွေလမ်းမတွေပေါ်မှာတန်းစီကြည့်ရှုခဲ့ကြပါတယ်။ထိုင်းပြည်ရဲ့အတုပရှုအခမ်းအနားကိုတော့နိုင်ငံတကာကတော်ဝင်မိသားစုတွေဂုံတရေရှိပုဂ္ဂိုလ်တွေနဲ့အတူသမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီကနေ့တနေကုန်ကျင်းပတဲ့အမေရိကန်ဒေါ်လာ390ကုန်ကြတဲ့အခမ်းအနားကတော့ကွယ်လွန်သူထိုင်းပြည်ရဲ့ကျွန်းကျန်ရုပ်ကလအဖြစ်နဲ့အယိုးအိုးကို Grand Sanan တော်ကနေမြင့်မိုတောင်အဖြစ်တင်စားဆောက်လုပ်ထားတဲ့မိသူချိုမဲ့အဆောက်အုံကိုပို့ဆောင်တာဖြစ်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတက်ရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ပြီးတဲ့သတင်းဘတ်တွေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေဟာအကြီးအကျယ်ဆိုးရွားနေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကုလအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂကော်မတီတစ်ခုကိုဗိုလ်တုနေ့ကတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာလူညုံရေးတပ်ဖွဲ့တွေဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့နိုင်ငံတကာလူအခွင့်အရေး AI အဖွဲ့ကလည်းစွပ်စွဲထားပါတယ်ဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဘလို့ခေါ်ဝေါ်သုံးနှုန်းပြောဆိုမလဲဆိုတာသုံးသပ်နေစေဖြစ်ပါတယ်ဒီအကြောင်းကိုတော့ VOA ရဲ့တန်တမာကြီးရာသတင်းတော့ Cindy Saint ပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူတွေးပြောပြမှာပါ။အ
ိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတဲ့လူတွေပြည်သိမ့်နေပြီးသားဒုက္ခသည်စခန်းတွေရှိရာကိုရခိုင်ပြည်နယ်ကနေဝင်းချာမွတ်စလင်သိမ်းတဲ့ချီအလုံးရင်ထမှန်ရောက်လာတာကြောင့်ဒီချီနေကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းအဝန်းကတောင်းဆိုနေကြတာပါ။ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်အောင်ကြောက်စရာကောင်းပြီးတော့တိတ်ခါကင်းမဲ့လာတဲ့ပြောဆိုမှုတွေမြန်မာနိုင်ငံထဲမှာရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောပါရယ်။
Unfortunately, there seems to be little sympathy.
ဆိတ်မကောင်းစရာကတော့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ပတ်သက်လာရင်စာနာမှုဆိုတာမပြောနဲ့နားလည်မှုဆိုတာတောင်မရတဲ့လောက်ပါပဲ။မြန်မာလူမျိုးတွေရဲ့စိတ်ထဲမှာရိုဟင်ဂျာတွေဟာဌာနေလူမျိုးတွေမဟုတ်ဘူး။ဒါကြောင့်သူတို့ဘလို့အခွင့်အရေးပဲတောင်းရပိုင်ခွင့်မရှိဘူးဆိုတဲ့အတွေးတွေကဆယ်စုနှစ်တွေနဲ့ချီကင်းအောင်နေတာပါ။
လူမှုကွန်ရက်တွေကိုသုံးပြီးတော့ရိုဟင်ဂျာတွေအပေါ်ရန်လိုမုန်းတိမှုတွေအကျဉ်းဖက်မှုတွေဖြစ်အောင်ပြောဆိုရေးသားနေကြတယ်လို့လည်းအထူးကိုယ်စားလှယ်ရန်ဟီလီကပြောသွားပါတယ်။အထူးကိုယ်စားလှယ်ရဲ့သုံးသပ်ပြောဆိုမှုတွေကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဟောက်တူဆွမ်းကညင်ပါတယ
်။ We wish the report would have reflected the difficulties of resolving the problems that are legacy of decades of
ဆယ်စုနှစ်တွေနဲ့ချီဖွံ့ဖြိုးမှုမရှိကမ္ဘာကြီးနဲ့ကင်းကွာနေတဲ့ပြည်တွင်းပြည်ပခအမွေစုကိုကင်တွယ်ရမှာရင်ဆိုင်ရတဲ့ခက်ခဲတွေကိုဒီအစီအကံစာထဲမှာထည့်အပ်စေချင်ပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရင်းကျက်ရေးနဲ့ဒီမိုကရေစီအထွတ်အထိပ်ချိုးဖောက်မှုတွေကိုတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်တဲ့နည်းနဲ့ထိခိုက်စေနိုင်တဲ့အကြံပြုချက်တချို့ကိုတော့စိတ်ပြတ်မိပါတယ်လို့တန်မတ်ကြီးဟောက်တူဆွမ်းကပြောဆိုသွားတာပါ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကဂျွန်လင်းကတော့ရိုဂျာမွတ်စလင်6သိန်းနီးပါးထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးရှင်းလင်းတုတ်တင်ရရောက်တယ်လို့သူတို့အဖွဲ့ကယူဆထားပြီးတော့ပြဿနာရဲ့ပမာဏကိုပေါ်လွင်စေတယ်လို့ VOA ကို Skype ကနေတဆင့်ပြောပါတယ်။
That's comparable to the entire population of Washington D.C.
ထွက်ပြေးနေရတဲ့သူတွေဟာ Washington မြို့တော်ကလူဦးရေလောက်ရှိပါတယ်။ကလေးငယ်တွေအမျိုးသမီးအမျိုးသားအရက်သားအလုံးအသက်လူထွက်ပြေးနေကြရတာပါ
။အမေရိကန်လွှတ်တော်အမတ်တချို့ကလည်းမြန်မာနိုင်ငံအတွင်းကလုပ်ရက်တွေဟာလူမျိုးတုံးတုတ်တင်ရှင်းနေရရောက်နေတယ်လို့ဆိုပြီးဒီလိုခေါ်ဝေါ်သုံးလုံးမှုတိုက်တွန်းပါတယ်။ဒါပေမဲ့အစိုးရအကြီးအကဲအရာရှိတူကတော့ဒီသုံးလုံးကိုသုံးဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ
်။ We are not shying away from the use of any appropriate
term. ကျွန်တော်ရှင်းလင်းလင်းပဲပြောပြစီခေါ်ဝေါ်သုံးနှုန်းမှုနဲ့ပတ်သက်လို့ကျွန်တော်တို့ရှောင်နေတာမဟုတ်ပါဘူးဖြစ်ပေါ်နေတဲ့အခြေအနေကိုဆုံးဖြတ်တတ်မှတ်ဖို့အတွက်အချက်လက်နဲ့မူဝါဒဆန်းစစ်မှုတွေကိုအသေးချာကိုရွေလှောက်ဆောင်နေတာဖြစ်ပါတယ
်အရှိတောင်အာရှဆိုင်ရာအမေရိကန်ဒူလက်ထောင်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီပြောထားတာပါမြန်မာစစ်တဲ့ခေါင်းဆောင်တွေအပေါ်ဗီဇာကင်းလွတ်ခွင့်ဆိုင်ငံ့တာအပါအဝင်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းလဲမစ္စတာမာဖီကပြောဆိုသွားပါတယ်ရှင
်မက်ကင်ဖြူတွေပြောပြခဲ့တာပါတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေအခြေအနေတည်ငြိမ်လာပြီလို့ဆိုပြီးနေမြေရှင်းလင်းရေးလုပ်ခဲ့တဲ့စစ်ကြောင်းတချို့ကိုဘူတီရောင်မောင်းတော်ဒေသကနေရုတ်သိမ်းမယ်လို့တပ်မတော်ကကြေညာထားပါတယ်တပ်မတော်အပေါ်နိုင်ငံတကာ PR တွေရှိလာနေခြင်းမှာအခုလိုစစ်ကြောင်းတချို့ကိုရုတ်သိမ်းဖို့လုပ်နေတာဖြစ်ပါတယ်တကယ်ပဲအဲ့ဒီဒေသရဲ့လုံခြုံရေးကစိတ်ချရတဲ့အခြေအနေရှိပါပြီလား VOA မြန်မာပိုင်းသတင်းတော်ကိုမိုးစော်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်ဘူတီတောင်မောင်းတော်ဒေသမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်သမားတွေကလုံခြုံရေးစခန်း30ကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တပ်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပါတယ်စက်တင်ဘာလ9ရက်နေ့နောက်ပိုင်းမှာထိတွေ့တိုက်ခိုက်တာတွေညှော်နေလာပြီးအခုအခါနေမြေတည်ငြိမ်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တပ်မတော်တပ်ရင်းတပ်ဖွဲ့တချို့ကိုဘူးစီတော်မောင်းတော်စစ်စင်ရေးနေမြေကနေရုတ်သိမ်းပြီးစစ်တွေမြို့မှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်းတပ်မတော်ကအော်တိုဘာလ25ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့ဒေသကတပ်အင်အားတွေရုတ်သိမ်းသွားတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းကိုင်းကြီးရခိုင်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ကိုကိုနဲ့တုံးတုံးတော့ပြန်ရောက်သိမ်းရပါတယ်ခင်ဗျာရောင်းဝယ်တပတ်ကပြည်သူရဲတပ်ဖွဲ့လို့ရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့သူ့ရဲ့ဆောင်ကြမှုတွေရှိတာပေါ့ဆက်တဲ့လူမျိုးရှိရင်များတော့အဖြစ်သူတို့ကနေပြီးတော့ဒီလိုချိန်မွေးဝင်ရောက်တိုက်ခိုက်နိုင်တဲ့အနေအထားတော့ရှိတာပေါ့
ဒီလ22ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ် CEO အနီးမှာအကြမ်းဖက်သမားတွေကတနက်နေ့ပြစ်ခတ်တာကြောင့်မောင်းတော်မျိုးနဲ့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလာနီးပါးအကြာမှာနေရက်ဒေသကနေတင်းရှောင်ခဲ့တဲ့ရခိုင်နဲ့အခြားတိုင်းသားတွေအတော်များများဟာနေရက်ပြန်ခဲ့ပါတယ်။ဒါပေမဲ့ဟိန္ဒူဘာသာဝင်တွေကတော့နေရက်မပြန်ရဲပဲရှိနေစေဖြစ်ပါတယ်။လက်ရှိအခြေအနေကိုဟိန္ဒူလူမှုရေးအသင်းအဖွဲ့ခေါင်းဆောင်ဦးနီမောက
မွဆလီရဲကနောက်ပြန်တိုင်းနေပါညာရယ်ဟောလာဟောလာဖြစ်ရတယ်လေကျွန်တော်တို့ကလည်းလို့ဟောလာဟောလာပြရားလို့သိနေကြပါ
ဟိန္ဒူဘာသာဝင်တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားစဉ်ကမောင်းတော်မြို့မှာ6ယောက်အသက်ခံရသလိုခမောင်းစိတ်မြို့အနီးရဲဘော်ကြကြေးရွာမှာလည်း45ယောက်တပ်ဖြတ်ခံရပြီးလူ90ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်။ပျောက်ဆုံးသူတွေဟာတပ်ဖြတ်ခံရပြီးချောင်းရီမှာမျောလိုက်တယ်လို့ယူဆကြောင်းလဲဦးနီမောကပြောပါတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုပြီးလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းတဲ့နောက်မှာအစ္စလမ်ဘာသာဝင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီလိုလူသိန်းနဲ့ချီပြီးတင်းရှောင်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်စစ်စင်ရေးတွေကိုအ мян ဆုံးရပ်ဆိုင်းရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်းဆိုချက်တွေအပါအဝင်ဆုံးဖြတ်ချက်မူကြမ်းကိုအခုရက်ပိုင်းကပဲအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေထားပါတယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်မြောက်ပိုင်းကနေလုံခြုံရေးတပ်ဖွဲ့ဝင်တွေရုတ်သိမ်းတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
။အဲလိုတပ်မတော်တစ်ခုစစ်တပ်တစ်ခုရဲ့စုအသက်ဆိုတာမျိုးကိုတရားဝင်ကြီးညာတယ်ဆိုတဲ့ကောဟုတ်လားဒီမှာလည်းအကြောင်းတစ်ခုရှိမှာပေါ့။ဒီတပ်တစ်ခုရဲ့လုံခြုံမှုကြီးရဆိုတဲ့အပိုင်းမှာနော်ဒီကာကွယ်ရေးအမည်နဲ့လုံခြုံရေးအမည်နဲ့ပါလိမ့်မယ်။ကာကွယ်ရေးအမည်ရဒီစုရင်းနဲ့စုရင်းနဲ့ဒီလုံခြုံရေးအမည်ရဒီမှာလက်ကံလေးကိုကြံခဲ့မှာပေါ့အဲဒီဒေတာလုံခြုံမှုကိုပေးနိုင်တဲ့အဖွဲ့အစည်းများရဲ့ဟိုဒါနေရာယူမှုကလည်းရှိနိုင်တာပေါ့ကျွန်တော်တို့မြန်မာကစစ်ပြေစွာအလုံးပကူလက်နာမိနေလေ
တက်တွေရုပ်သိမ်းတာဟာနိုင်ငံတကာရဲ့ဖိအားနဲ့လည်းသက်ဆိုင်နိုင်ကြောင်းဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ breaking ရဲ့အခုကျင့်သိရေပို့ရနောက်အမေရိကန်ကလည်းပါညာပါညာအားလုံးရဲ့ပြစ်မှတ်ကဒေါက်တာဆန်စုကြည်တို့ရဲ့အစိုးရမှုကြီးကမကြုံမကြီးမင်းအောင်လည်းရဲ့တက်ကိုဖြစ်နေတာကိုအဲ့လိုတကွချင်းတကွချင်းဒီခင်းချင်းပြအောင်လုပ်လာရေဆိုတော့ကျွန်တော်တို့လည်းတဘောပေါက်တယ်။ဒါကျွန်တော်တို့အားလုံးတဘောပေါက်နေကြတာပြီလေ။အဲ့တော့ခုနပြောသလိုပေါ့ကျွန်တော်တို့ကပိုနည်းနည်းနည်းနည်းပြေးမှာပေါ့ပုတ်လာ။ကျွန်တော်တို့ကလည်းပိုပြီးတော့နော်ဒီလက်ရှိစီးရဲလွှတ်ချမှုကနိုင်ငံတကာပြည်အားလို့သူတို့ပို့ပြီးမှာပေါ့
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတင်းချီပြီးထွက်ပြေးရတာဟာရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းစိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတက်မရော်နဲ့တက်မရော်ကြီးကဲတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကအရေးယူဒဏ်ခတ်မှုတွေကိုစတင်လှုပ်ဆောင်နေပါတယ်။ပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်ဖို့လည်းအမေရိကန်အစိုးရကစဉ်းစားနေပါတယ်။
ကိုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ပြီးခဲ့တဲ့အရင်နှစ်တွေတုန်းကမြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးလောက်မှာတဝက်လောက်ကကလေးငယ်တွေဖြစ်ပါတယ်။အခုကြီးပေးရေးအဖွဲ့တွေဟာကလေးငယ်ပညာရေးနဲ့တည်ငြိမ်ရေးအရေးကြီးပုံတွေကိုထောက်ပြပြောဆိုနေကြောင်းစတီဗ်ဆန်ဖို့ပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ညံ့ကပြောပြပါမယ်
။ဘာလူခါလီဒုက္ခသည်စခန်းလုံကြုံတဲ့အမိုးအောက်မှာအင်္ဂလိပ်စာသင်ကြားရတာကလေးတွေအတွက်အဆင်ပြေလှပါတယ်။ပြီးခဲ့တဲ့လရခိုင်ပြည်နယ်ကသူတို့ရဲ့အိမ်ကနေမောင်းထုတ်ခံခဲ့ရတဲ့ဖတီမာနဲ့အိုင်လာတို့ညီမနှစ်ယောက်ဟာသင်ခန်းစာတွေရွတ်ပြရတာကိုပြောနေပါဗျ။ဒါလေးတွေဟာလွယ်လွယ်လေးတွေလို့ပဲထင်ရပေမဲ့နောက်ွယ်ကအခြေအနေတွေကရှုပ်ထွေးပါတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဂျက်ဆိုင်မွန်ကပြောပါတယ်။
The learning centers give children who have just come through the border some sort of
အကြိုင်းနေရာတွေဟာနေဆက်ကိုဖျက်ကျော်လာတဲ့ကလေးတွေအတွက်ပုံမှန်ပြန်ဖြစ်အောင်လုပ်ပေးတာမျိုးပါ။နောက်ပြီးတော့သူတို့စာသင်နေရပါတယ်။အားလုံးအတူတကွရှိပြီးတော့ကလေးတွေအားလုံးလုံခြုံတဲ့ပတ်ဝန်းကျင်မျိုးမှာပညာသင်နေရတာပါ
။မြန်မာနိုင်ငံဘက်ခြမ်းမှာတော့ရိုဟင်ဂျာကလေး60ရာခိုင်နှုန်းလောက်ဟာစာသင်ခန်းဆိုတာမမြင်ဘူးလို့ခန့်မှန်းပါတယ်။စင်းရဲလာတဲ့ရခိုင်ပြည်မှာ2012ခုနှစ်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအစိုးရရဲ့ကန့်သတ်မှုတွေကြောင့်ကျောင်းသားတွေဟာအနီးနားကရွာတွေမှာကျောင်းသွားမတက်နိုင်ခဲ့ကြပါဘ
ူး။ကျောင်းသားတွေကျောင်းကိုမသွားနိုင်ပါဘူး။ဒါနဲ့ပဲသူတို့ပညာရေးဆုံးရှုံးရပါတယ်။တခြားရွာတွေမှာကျောင်းရှိပေမဲ့လည်းသူတို့သွားလို့မရပါဘူး။ကျွန်တော်တို့ကလည်းရွာကနေအပြင်ထွက်ဖို့ကြောက်နေကြရပါတယ်။ကလေးတွေလည်းလုံခြုံမှုမရှိလို့မသွားကြပါဘူး
။ဥပဒေတွေကလည်းမွတ်စလင်လူနည်းစုတွေရဲ့မူလအခွင့်အရေးကိုကန့်သတ်ဖို့ဖြစ်နေတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။
For many many years the Myanmar authorities have systematically denied
နေပေါင်းများစွာမြန်မာဆွေအတောင်ရှိသူတွေဟာရိုဟင်ဂျာတွေပညာသင်ကြားခွင့်ရရေးကိုစနစ်တကျငြင်းပယ်ခဲ့တာပါကျွန်တော်တို့အမြင်မှာတော့ဒါဟာပျက်စီးမှုအများဆုံးဖြစ်စေတဲ့မူဝါဒရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ဒီလူအဖွဲ့အစည်းကိုဖျက်ဆီးခဲ့တာပ
ါရိုဟင်ဂျာကလေးတွေဟာပထမဆုံးအချိန်ဖြစ်စာသင်ကြားခွင့်ရနေတာနဲ့အမျှမြန်မာဘက်ချမ်းမှကြံခဲ့သူတွေကတော့သူတို့လည်းအခုလိုအခွင့်အရေးမျိုးဘယ်တော့ရမလဲဆိုတာကိုစောင့်စားနေကြပါတယ်ခင်ဗျာ
။တော်ရရှိမြခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုင်းနဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3854ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်တင်ပြပါမယ်။ကမ္ဘာပေါ်မှာနှမ်းသက်အရှိဆုံးထိုင်းဘီယင်ဘူမီပေါ်အတူရတက်နှက်ရွာဆန်ခဲ့တဲ့တစ်နှစ်ပြည့်ချိန်အော်တိုဘာ26ရက်နေ့မှာတနင်္ဂနွေလုံးအနှံ့နောက်ဆုံးနှုတ်ဆက်ပွဲအတွက်ဇာပနဂါရဝပြည်ပွဲတွေကိုလုပ်ခဲ့ရမှာမြန်မာရွှေပြောင်းအလို့သမားတွေကလည်းပြုလုပ်ခဲ့ကြပါတယ်ရွှေပြောင်းအလို့သမားတွေရဲ့ခလေးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေရဖို့နဲ့လူသားပိသားစွာနေထိုင်နိုင်ဖို့ဘရင်ကြီးကစောင့်ရှောက်မှုပေးခဲ့တယ်လို့မြန်မာတွေကယူဆထားကြတာပါထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်ထိုင်းဘရင်မင်းမြတ်ဟာပြီးခဲ့တဲ့နှစ်အော်တိုဘာလ23ရက်နေ့ဒေသဆန်တော်ချင်းညနေ 3:52 မိနစ်မှာနှက်ရွာဆန်ခဲ့တာဖြစ်ပါတယ်။သူ့ရဲ့နှက်ရွာဆန်တဲ့ဇာပနာပွဲကိုတနှစ်ကျော်ကြာပြီးတော့အော်တိုဘာလ26ရက်နေ့မှာထိုင်းနိုင်ငံတဝမ်းဂါရဝပြည်ပွဲတွေလုပ်ပြီးကျင်းပခဲ့ပါတယ်။ဘရင်ကြီးဟာရှေ့ပြောင်းလို့သမားတွေနဲ့သူတို့ရဲ့သားသမီးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းပေးခဲ့တဲ့အတွက်သူ့ရဲ့ကျေးဇူးတွေရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ်။
ဒီရှေ့ပြောင်းလို့သမားတွေတာသမီတွေဟာသူတို့နိုင်ငံမှာရှိတဲ့အကြောင်းတွေကိုတက်ခွင့်ရတဲ့အဖြစ်ခွင့်ပြုခဲ့တာတွေလည်းရှိပါတယ်။အဲဒီကြောင့်မို့လဲတော်တော်များများဟာအဲဒီအကြောင်းတွေမှာတက်တဲ့မြန်မာနိုင်ငံသားလို့သမားရှေ့ပြောင်းလို့သမားတွေရဲ့ကာတာသမီတွေရှိကြတဲ့ချို့တွေပွဲတောင်ယူတဲ့အဆင့်ရှိရစေ
အော်တိုဘာလ26ရက်နေ့မှာတော့မြန်မာလူထုမှအများစုရှိရာနေရာတိုင်းမှာဘီရင်ကြီးရဲ့ဇာပနပွဲကိုဂါရဝသွားပြုကြသူတွေလည်းရှိပါတယ်။တန်းနဲ့ချီရှိတဲ့မြန်မာပြည်သားတွေကိုလက်ခံပေးနေတာဟာဘီရင်ကြီးကစိတ်သဘောထားမြင့်မြတ်တာကြောင့်လို့ယူဆပါတယ်။ရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေသူတဦးကလည်းအခုလိုပြောပါတယ်
။ဟောထိုင်းပြည်ကြီးရဲ့ကောင်းကျိုးအတွက်ကြောင့်ကျွန်တော်တို့ကဒီထိုင်းနိုင်ငံထဲမှာအလုပ်ကင်စားကောင်းနေရတာလည်းမှာဟု
တ်ကဲ့ဟု
တ်တကယ်လို့လည်းဘီရင်ကမကောင်းခဲ့ဘူးဆိုရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူးလို့
ထိုင်းပြည်ကြီးဟာသူ့ရဲ့တိုင်းသူပြည်သားတွေကိုသာမကမြန်မာလူသမားတွေအပေါ်မှာလည်းလူသားဆန်တဲ့အခွင့်အရေးတွေပေးခဲ့တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ပြည်ကြီးဟာဒီမင်းကြီးအင်္ဂါနဲ့ညီုံနေမဟုတ်သေးဘူးတိုင်းသူပြည်သားပေါ်မှာစောင့်ရှောက်တဲ့ပြမဒီအလို့သမားတွေဟာထိုင်းနိုင်ငံမှာလာလို့ကန်စားလာဟောတတ်နေတယ်မြတ်ဒီအခွင့်အရေးပေးပြီးတော့ဟိုပေါ့လူသားနဲ့တူတဲ့အခွင့်အရေးတွေပေးပြီးတော့စောင့်ရှောက်တယ်လို့ပဲအနေနဲ့မြင်ပါတယ်။
ဒီနေ့ဆက်ရဆန်နဲ့တနှစ်ပြည့်ပွဲလုပ်တဲ့အချိန်မှာထိုင်းနိုင်ငံတဝမ်းဆက်ယုံလုပ်ယုံနေရုံးနေဈေးဆိုင်တွေပိတ်ပြီးဂါရဝပြုပွဲတွေကိုကျင်းပနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထဲချင်းအထိမ်းအမှတ်ဖြစ်ဘီညီးပုံတွေကိုချိတ်ဆွဲထားပြီးပန်းဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပွဲတွေကိုလည်းလုပ်ထားကြပါတယ်။နိုင်ရဆန်ခဲ့တဲ့ဘီညီးဘူမိဘောအနေနဲ့ထိုင်းအစိုးရကရောသူတို့ရဲ့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာထပ်ထပ်အောင်လမ်းညွန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်လို့ထိုင်းနိုင်ငံမှာနေထိုင်နေသူတွေအတွက်အထောက်အထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။နိုင်ရွာစံချင်းသက်တော်89နှစ်ရှိပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာထီးနန်းစတင်ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာ၊ဆက်သွယ်ရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်သူ့အတွက်ဇာပနဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝမ်းလုံးမှာဝန်းနေမှုတွေနဲ့ထူးထူးခြားခြားကျင်းပနေကြပါတယ်ရှင်
။မအေးမပြောပြခဲ့တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့ထိုင်းပြည်ဘူမိပေါ်ဇာပနအခမ်းအနားကိုတော့နိုင်ငံတကာခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးထင်ကျော်နဲ့ဇနီးတို့လည်းတက်ရောက်နေကြပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ် PP ကျင်းမှာပဲည9:00-9:00ခွဲအထိ VOE မြန်မာပိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းကြီးညို့ကိုကိုအောင်လွင်ဦးပြောပြမှာပ
ါကညနေငယ်မှာဒီကနေ့ကျင်းပနေတဲ့တကြောပြန်သမရရွေးကောက်ပွဲမှာရင်းနဲ့ဆန္ဒပြသူတွေကြားအထူးကယုံတွေအထက်ကန်ထိန်းချုပ်အောင်နေမြေမှာမဲယုံတွေမပွင့်နိုင်တာတွေလို့အခက်အခဲတွေကြုံနေရပါတယ်နိုင်ရူဘီမြို့တော်ကကီပရာရက်ကွက်မှာမဲယုံတွေရှေ့လွန်ညွေးတားဆီးတွေချထားဖို့ကြိုးစားခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြသူတွေကိုမျက်ရည်ပုံသုံးလူစုခွဲခဲ့တာပါမဲယုံများပြပိတ်ထားရတဲ့ကီဆမူမြို့မှာလည်းရင်းနဲ့ဆန္ဒပြသူတွေကြားအထူးကယုံတွင်အမျိုးသားတူတည်ဆုံသွားတဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါရယ်ကတလုညဒေသကိုပိုင်အချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးကျက်တဲတွေပိုဆိုးလာနိုင်တယ်လို့ကတလုညဒေသနာအစိုးရရဲ့သမရကနေတတိပေးလိုက်ပါရယ်လွှတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိလို့ပဲကတလုညဒေသကလူထုပေါ်တိုက်ရိုက်အကျိုးဆက်တွေချက်ချင်းကြုံလာရနိုင်တယ်လို့ဒီကနေ့ထက်လွှတ်တော်ကိုပေးပို့တဲ့ဆာမှာပြောဆိုထားတာပါဒီနိုင်ငံကတည်သမှာပရိပခတ်တွေကိုရှောင်ရှားနိုင်မှုခွက်ထွက်ရေးအတွက်ကျင်းပခဲ့တဲ့လူလူဆန္ဒခံယူပွဲရလဒ်တွေကိုစံငံထားပြီးအပြန်အလှန်တွေနဲ့ဆွေးနွေးညှိနှိုင်းမှုကတည်သခေါင်းဆောင်တွေရဲ့ကမ်းလှမ်းချက်ကိုအီရဲဝန်ကြီးချုပ်ကဒီကနေ့ပဲပယ်ချလိုက်ပါတယ်ဝန်ကြီးချုပ်ကတော့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကိုသာလက်ခံမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါမြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကအခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှဖြန့်ဝေထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတိုင်ဝမ်ကပြောဆိုနေတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါThis program has come to you from the Voice of America, Washington.